မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူတွေထဲကျန်းမာရေးဝန်ထမ်းတွေပါပါဝင်လာတဲ့အတွက်မြန်မာစစ်ပညာရှင်တွေစိုးရိမ်မကင်းဖြစ်လာနေတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ COVID-19 ကမ္ဘာကပ်ရောဂါကြောင့်သေဆုံးသူ3ဦးအပါအဝင်ကူးစက်သူ40လောက်ရှိနေတဲ့မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေပါကူးစက်ခံရတဲ့အတွက်တာဝန်ရှိသူတွေအနေနဲ့ကြိုတင်ကာကွယ်ရေးအစီအမံတွေလိုအပ်နေတဲ့အကြောင်းမြန်မာစစ်ပညာရှင်တွေကသတိပေးနေကြတာပါ။ယောဂါကာကွယ်ထိတ်ချုပ်ရေးတဲ့ကုသရေးလုပ်ငန်းတွေမှာစေတနာဝန်ထမ်းအဖြစ်ကူညီနေတဲ့အထွေထွေယောဂါကူဆရာဝန်ဒေါက်တာကျော်စွာဦးကတော့ဆေးရုံဆေးကပ်တွေမှာလိုအပ်တဲ့ဆေးပစ္စည်းတွေဖြည့်ဆည်းပြီးဖြည့်ဆည်းထားဖို့လိုနေပြီလို့အခုလိုပြောပါတယ်
။မနေ့ကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံကျန်းမာရေးဝန်ထမ်းပေါ့နော်ဒီရှောင်းဝမ်းမမတယောက်ပေါ့နော်ကိုကူးစက်ခြင်းခံလိုက်ရတယ်ပေါ့ဆိုတော့ကျွန်တော်တို့ဒီလူနာနေပြီးတော့ဒီဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေပေါ့နော်ဆရာမတွေတခြားသောဒီဆေးဘက်နဲ့ပညာပတ်သက်တဲ့ဒီဟာကူးစက်ထုံးကတော့ဘာဖြစ်ဟိုများတယ်ပဲပြောအောင်ပေါ့နော်ကျွန်တော်ဒီကမ္ဘာတစ်ခင်းမှာလည်းကူးစက်ခံရချို့လဲအသက်ဆုံးမအထိရှိတာလည်းကျွန်တော်တို့တွေ့ရတယ်ပေါ့လို့ဆိုတော့အခုဒီကူးစက်ခံရတဲ့မမကျတော့သူကဒီလူနာရဲ့အသက်ကိုကယ်ရင်းနေပေါ့နော်တရားတော်ဆိုလို့ရှိရင်ဒီ family data တက်ဖို့အတွက်ချုပ်ကိုထည့်တာပေါ့နော်အဲကိုယ့်ရဲ့အသက်ကိုဘာမှပြဌာန်းမထားဘဲနဲ့လူနာကိုကယ်ဖို့အတွက်ကြိုးစားနေနေဖြစ်သွားတာပေါ့နော်တခါကျတော့လေလူနာအသက်လူရတဲ့ကိစ္စတွေမှာကျတော့တခါလေအဲ့လိုရှိတာပေါ့နော်ဆိုတော့ဘာဖြစ်ဖြစ်ပေါ့အခုတော့လူနာတော့ဒါကျွန်တော်တို့ကျန်းမာရေးဝန်ထမ်းတွေအတွက်တော့ကလတ်ပေါ့နော်ဒီတတိပေးတယ်တော့ဖြစ်သွားပြီအဲဒါကြောင့်မလို့ကျွန်တော်တို့ဒီနိုင်ငံတော်ဘိုင်းကလည်းအကြောင်းဒီဘိုင်းကိုပေါ့နော်ကျွန်တော်တို့လက်ရှိစေယုံကြီးတွေပေါ့နော်ဒီမကဘိုင်းကဟိုဒီတိုက်နယ်စေယုံတွေတိုက်နယ်ဆရာဝန်တွေတိုက်နယ်မှာလုပ်နေတဲ့ဒီကျမ်းမာရဲ့ဟိုအောက်ခြေထိသွားနိုင်မဲ့ဒီဝန်ထမ်းတွေအတွက်ကိုပြည်ပြည်စုံစုံနဲ့ဒီပစ္စည်းတွေပေါ့နော်ကာကွယ်မှုဘိုင်းရဲ့ပစ္စည်းတွေကိုပြည်ပြည်စုံစုံသိနေခြင်းနဲ့နောက်ပြီးတော့တကယ်ဒီ precaution လုပ်ရမယ့် guideline တွေကိုလည်းဒီထက်ပိုပြီးတော့ဟိုဘာများထပ်လုပ်တင်လဲဆိုတာကိုလူကြီးအနေနဲ့စဉ်းစားပြီးတော့ထပ်ပြီးတော့အရေးကြီးရောက်အောင်ကျွန်တော်တို့ညွှန်ကြားပေးဖို့တော့အရေးကြီးပါတယ်
လူလူကျန်းမာရေးပညာပေးနေတဲ့ဒေါက်တာဘိုးအောင်ကျော်နိုင်ကလည်းကျန်းမာရေးဝန်ထမ်းတွေကိုယောဂါကူးစက်ခံရတဲ့အဖြစ်ပြောနဲ့မကြုံရအောင်ဆောင်ရွက်တင်တာတွေကိုအခုလိုအကြံပြုထားပါတယ
်ဒီနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်တော့ဒီဝတ်စုံတွေကအစငွေကြေးချီချလာတဲ့အခုဒီပြစ်ဖြစ်လာရင်ကျန်းမာရေးဝန်ထမ်းတွေကကိုယ်ကပြောတဲ့ဒီကာကွယ်ပစ္စည်းတွေနဲ့ဒါစနစ်စစ်ကြတန်တမှုမလုပ်ဘူးဆိုရင်နောက်ထပ်ကူးစက်မှုပြက်လာလို့ရှိတာပေါ့နော်အဲ့ဒါကိုဆက်တော့ဖို့အတွက်ကဒီရန်ပေါင်းစုံတောင်းရမယ်ဆိုရင်ကျွန်တော်ပြောတဲ့ကျန်းမာရေးဝန်ထမ်းတွေကိုပစ္စည်းအစီအစဉ်ထောက်ပံ့ပေးမှပဲဒီကူးစက်မှုကို short term နဲ့ရောချရမယ်လို့ပြောနော်ထိတ်ထုတ်ကာကွယ်ထိတ်ထုတ်ရေးကော်မတီဒီကနေကျွန်တော်ကြီးရဲ့စင်တာကိုဒီပစ္စည်းပြေဆုံးတော့ကျွန်တော်ချက်ဒီကူးစက်မှုလုံးထောက်ချနိုင်တယ်လို့ထင်တယ်ပေါ့နော်ကျန်းမာရေး
COVID-19 ကပ်ရောဂါကာကွယ်ရေးဝိုင်းဝန်းကြိုးပမ်းနေကြတဲ့ကျန်းမာရေးဝန်ထမ်းတွေအပါအဝင်စေတနာဝန်ထမ်းကူညီသူတွေအနေနဲ့လည်းကိုယ်တိုင်ကူးစက်မခံရအောင်အထူးသတိထားဖို့လိုရတယ်လို့အမေရိကန်ပြည်ထောင်စုကဆေးသိပ္ပံပညာရှင်ဒေါက်တာဘေးဘီဆိုးကလည်းသတိပေးပါတယ်
။ဒီဆိုတာသူများကိုမကူခင်မှာကိုယ့်ကိုယ်ကို informed ဖြစ်နေရမယ်။ information ပေးချစုဖို့လိုတယ်။ရောဂါမျိုးကဘယ်လိုမျိုးနဲ့ကာကွယ်မလဲ။ဘယ်လိုမျိုးနဲ့မပြန့်အောင်လုပ်မလဲ။သူတို့ဒေတာ training ပေးထားဖို့လိုတယ်လိုအပ်တဲ့ကာကွယ်ဟိုယောဂကာကွယ်ပိုင်းဆိုင်ရာဥပမာ face mask ပေါ်ဒီနှာခေါင်းဆီတွေလိုအပ်တဲ့ mask တွေပြီး kiss တွေကိုလည်းမပြည့်ပြည့်ဝထောက်ပံ့ပေးထားဖို့လိုတယ်အဲ့လိုမှပဲသူတို့ကိုသူတို့ကာကွယ်ပေးတာဖြစ်သွားမယ်သူပြင်ဒီ quarantine လုပ်တဲ့လူတွေစီကိုသွားခူရဲ့ခံမှာကာကွယ်သဘောပေါ်တော့တန်မြောက်ဝတ်ထားဖို့လည်းအရေးကြီးတယ်နော်
ကမ္ဘာကျန်းမာရေးအဖွဲ့ WHO ကလည်းကျန်းမာရေးဝန်ထမ်းတွေကူးစက်ခံရတဲ့အပေါ်စိုးရိမ်ကြောင့်မကြသေးခင်ကပဲပြောဆိုထားတာပါယောဂါကိုကာကွယ်ကုသတိုက်ဖျက်ရမှာရှေ့တန်းကနေဥဆောင်တရားတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်အကာအကွယ်ပစ္စည်းအလုံးလောက်မရှိတာကလည်းအဓိကပြဿနာတစ်ခုဖြစ်တဲ့ WHO ရဲ့အကြီးအကဲကလည်းသတိပေးပြောဆိုထားတာဖြစ်ပါတယ်ကျွန်မစုဘိုးကဆက်သွယ်ပေးပြန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်